င်းနိုင်ငံမှာယာရုကဖေရှားခံခဲ့ရတဲ့သမရဟောင်းမိုဟာမက်မော်ဆီနဲ့ပွင့်လင်းရင်းနှီးတဲ့တွေ့ဆုံဆွေးနွေးမှုလုပ်နိုင်ခဲ့ပြီးတော့သူ့ရဲ့ကျန်းမာရေးအခြေအနေဟာကောင်းမွန်တဲ့အကြောင်းသူနဲ့တွေ့ဆုံခဲ့တဲ့ဥရောပသမ္မဂရဲ့ထိပ်တန်းတန်တမန်ကပြောဆိုနေချိန်မှာပဲမစ္စတာမော်ဆီကိုထောက်ခံသူတွေကအင်ကာနေမှာလူလူချီတက်ပွဲတွေထပ်ပြီးပြုလုပ်ကြဖို့ဆော်လိုက်ပါတယ်အီဂျစ်နိုင်ငံကိုလာရတာရဲ့အဓိကရွေးချက်ကမစ္စတာမော်ဆီနဲ့တွေ့ဆုံဖို့ဖြစ်ပြီးတော့အခုလိုတွေ့ခွင့်ရဖို့အတွက်အီဂျစ်ရရှိတဲ့ဘက်ကလွတ်လပ်တဲ့အခွင့်အလမ်းပေးခဲ့တယ်လို့ဥရောပသမ္မဂနိုင်ငံသားကြီးရာမူဝါဒအကြီးကဲကက်သရင်းအက်ရှ်တန်ကပြောပါတယ်မစ္စတာမော်ဆီကိုဘယ်နေရာမှာထိမ့်သိမ်းထားတယ်ဆိုတာနဲ့သူမနဲ့တွေ့ချိန်ကပြောဆိုခဲ့တဲ့အသွင်ပြင်လက္ခဏာတွေကိုတော့ထုတ်ဖော်မပြောချင်တဲ့အကြောင်းကက်သရင်းအက်ရှ်တန်ကပြောပါတယ်နှစ်နာရီကြာတဲ့အဲ့ဒီတွေ့ဆုံမှုဟာယာရုကဖေရှားခံခဲ့ရတဲ့မစ္စတာမော်ဆီအတွက်နိုင်ငံတကာတန်တမန်နေနဲ့ပထမဆုံးအကြိမ်တွေ့ဆုံခွင့်ရတာလည်းဖြစ်ပါလေမစ္စတာမော်ဆီအနေနဲ့အနာဂတ်အီဂျစ်နိုင်ငံရေးအစီအစဉ်မှာပါဝင်မှာမဟုတ်ဘူးလို့ကက်သရင်းအက်ရှ်တန်နဲ့အတူကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအီဂျစ်ရဲ့ဒုတိယသမ္မတမိုဟာမက်အယ်ဘရဒီကပြောဆိုလိုက်ပါတယ်